မသိလူတွေကဒီနေ့တနေ့တည်းတွေကိုနေနေရာကနေအများဆုံးကြလဲဗ
ျ။ကျမကတော့ကိုယ်လုပ်ထွက်လဲအဆင်ပြေဆုံးတဲ့ဖြစ်ကိုမိခင်တိုင်းမြန်မာနိုင်ငံမှာလဲအတော်လေးတကယ်ပြည့်ပြည့်သုံးနေကြတဲ့ Facebook ကနေသတင်းဆန္ဒတွေကိုလိုက်ရှာလေးကြည့်လို့ရှိရဲ့ရှင
်။ Facebook လို Social Media ကနေရတဲ့သတင်းတွေကိုအားလုံးမှန်တယ်လို့ပြောလို့ရပါမလား။ Social Media တွေဘောကသတင်းတွေအားလုံးဟာယုံကြည်ကိုးစားလို့ရတယ်လို့ပြောလို့ရရဲ့လားဗျ
။ဘယ်ပြောလို့ရပါမလဲရှင်။social media ပေါ်မှာသတင်းမှဖြန့်တာတွေ၊လှုပ်ရှားယူထားတဲ့သတင်းတွေကိုဖြန့်တာတွေ၊ကိုယ်အကျိုးစီးပွားတစ်ခုခုအတွက်တမင်ရည်ရွယ်ချက်နဲ့လူတွေနားလည်လွှဲအောင်လုပ်တာတွေကအများကြီးတဲ့ဟာ။ဆိုတော့ကိုယ့်ရဲ့အသိဉာဏ်စဉ်းစားချင်းချင်းနိုင်စွမ်းနဲ့တုံ့ပြန်ဆန်းစစ်ပြီးတော့မှယူရတာပေါ့။ဒီနေ့ကဘာပေါ်မှာ social media ကိုအသုံးချပြီးလူတွေရဲ့စဉ်းစားချင်းချင်းဆုံးဖြတ်နိုင်စွမ်းတွေကိုလွှမ်းမိုးဖို့လုပ်တာတွေကလည်းအများကြီးရှိနေတာ
။ဒီလအတွင်းအမေရိကန်မှာလုပ်တဲ့လူစုစစ်တမ်းတစ်ခုမှာအမေရိကန်နိုင်ငံသား38ရာခိုင်နှုန်းဟာsocial media ကနေသူတို့ရတဲ့သတင်းတွေကိုယုံကြည်ကြပြီးတော့အဲ့ဒါရဲ့ထက်ဝက်ပြောရရင် 78.5 ရာခိုင်နှုန်းကပဲပုံနှိပ်သတင်းစာတွေနဲ့မဂ္ဂဇင်းတွေကနေသူတို့ရတဲ့သတင်းတွေကိုယုံကြတယ်ဆိုတာတွေ့ကြရတယ်။အိပ်ပဲကတော့တကယ့်သတင်းဌာနတွေကနေပေးနေတဲ့သတင်းတွေထက် social media ပေါ်ကရတဲ့သတင်းတွေကိုလူတွေကပိုယုံကြတယ်ဆိုတဲ့သဘောပေါ့ဗျာ
။နိုင်ငံပေါင်း28နိုင်ငံက social media တွေကိုလေ့လာကြကြတဲ့သူတည်တည်တစုရဲ့တွေ့ရှိချက်မှာလဲအာဏာရှင်အစိုးရတိုင်းဟာ social media ပေါ်မှာသူတို့လူထုကိုဥတီချက်ထားပြီးဝါဒဖြန့်တဲ့လှုပ်ဆောင်ချက်တွေရှိတယ်လို့စာမားတို့မှဖတ်လိုက်ရတယ်ရှင်။ဥပမာဒီတူကီမှာဆိုရင်အထက်ကံကောင်းဆောင်တွေရဲ့ social media အကောင့်တွေကိုပြစ်မှတ်ထားပြီးတော့မဟုတ်မမှန်ဝါဒဖြန့်အပုံချတာတွေကိုလှုပ်ကြတယ်လို့ AFP သတင်းဌာနကရေးတဲ့ Social Media and Democracy Optimism Fades as Fears Rise ဆိုတဲ့အဲ့ဒီစာအုပ်မှာပါတယ်ရှင်။
ဟုတ်တယ်ဗျအဲဒါကြောင့်လည်းပညာရှင်တွေသူတည်တည်ကအခုဆိုရင်မေးခွန်းထုတ်လာနေကြပြီ social media ဟာဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကို Android ဖြစ်ထိခိုက်အောင်လုပ်နေပြီလားဆိုတာပေါ့အထူးသဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုကိုလိုချင်သလိုဖြစ်အောင်ရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့စွဲချက်တွေထွက်လာပြီးစုံစမ်းစစ်ဆေးရတဲ့အခြေအနေတွေရောက်လာပြီးတဲ့နောက်ဒီလိုအစိုးရပြောဆိုတာတွေပိုးပြီးတော့များလာတယ
်နိုင်ငံတကာမှာ social media ကိုသုံးပြီးတော့သတင်းမှာလှုပ်ကြံသတင်းဖြန့်တဲ့ကိစ္စတွေထဲမှာဒီအမေရိကန်ရွေးကောက်ပွဲရဲ့နောက်ွယ်ကရုရှားလက်ကိစ္စကတော့အကြီးဆုံးလို့ဆိုရမလားပါပဲ။ကွန်မတ်ဆွတ်တော်မှာတော့ Facebook, Twitter နဲ့ Google ကုမ္ပဏီတွေကအစ်စ်နဲ့တာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတော့မေးမြန်းစာနာပွဲတွေလုပ်ခဲ့ရသေးတယ်
။ဒီ social media ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်ဝန်ခံထားတာအရဆိုရင်ဟိုပဲဒီကိစ္စကကြီးတာတော့အကြီးကြီးပဲဗျ။2015ခုနှစ်ဇန်နဝါရီလကနေဒီနှစ်ဩဂုတ်လအတွင်း Facebook တုံးဆွဲသူပေါင်း146သန်းဟာရုရှားကဖြန့်တဲ့သတင်းမှားတွေကို Facebook ပေါ်မှာတွေ့ခဲ့ကြနိုင်ခြင်းရှိတယ်လို့ Facebook ကပြောထားတယ်။ရုရှားနဲ့ဆက်ဆက်နေတဲ့ YouTube ဗီဒီယို link ပေါင်း1100ကျော်ရှိတယ်လို့ Google ကဝန်ခံတယ်။ Twitter ကတော့ရုရှားနဲ့ဆက်ဆက်တဲ့အကောင့်ပေါင်း36000ကျော်ရှိတယ်တဲ့။ဆိုတော့ social media တွေအရင်တုန်းကပြောထားဘူးလေလူတွေကိုအသိဉာဏ်တိုးဖို့ဆိုတာဝေးရောသူတို့ကိုယ်တိုင်ကအစိတ်အတော့တွေကိုဖြန့်တယ်လို့ဖြစ်နေပြီလို့ဝေဖန်လာကြတယ်လေ
။ TFT ဆောင်းပါးမှာရေးထားတာဆိုရင်2016ခုနှစ်သမရရွေးကောက်ပွဲအတွင်း Twitter ပေါ်ကနေဖြန့်တဲ့လှုပ်ရှားသတင်းမာတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေနိုင်တဲ့အဓိကစားတဲ့ပြည်နယ်တွေကိုဥတီချက်ထားခဲ့ပုံရတယ်လို့ Oxford တက္ကသိုလ်ကသူတူတူတွေကပြောတယ်တဲ့။ဒါပြင် Twitter ကိုသုံးတဲ့လူတွေဟာရွေးကောက်ပွဲမတိုင်ခင်မှာတကယ့်သတင်းဌာနကြီးတွေကချုပ်နှင်ရေးသားတဲ့သတင်းတွေထက်လှုပ်ရှားသတင်းမာတွေကိုပိုရခဲ့ကြတယ်လို့အဲ့ဒီသူတူတူတွေကပဲပြောထားပါတယ်။ဒါပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရာတစ်ခုလိုယူရခဲ့တဲ့Facebook တို့ Twitter တို့ဟာနိုင်ငံအများပြားမှာလူမှုအယူအဆပိုင်းဆိုင်ရာထိန်းချုပ်တဲ့လက်နက်ကိရာတွေလိုဖြစ်လာနေပြီလို့လည်းသူတည်တည်ကပြောကြရဲ့ရှင့
်ကျွန်တော်တို့လူဒီဘက်မှာအခြေစိုက်တဲ့သတင်းသမားတွေအနေနဲ့ Facebook လို Social Media ပေါ်ကနေသတင်းအဆနာတွေကိုနေ့စဉ်လိုက်ကြည့်နေရတာဆိုတော့သတင်းမားတွေလှုပ်ကြံသတင်းတွေအပုတ်ချတိုက်ခိုက်တာတွေဘယ်လောက်တောင်များလဲဆိုတာအခြေအနေတွေ့နေရတာပဲဒီမှာနိုင်ငံတွင်းမှာလည်း Facebook ဟာလူအများပြားအတွက်အဓိကသတင်းရင်းမြစ်လို့ဖြစ်လာနေတာဆိုတော့ဘာသာတစ်ခုနဲ့တစ်ခုကြားလူမှုအဝန်ဝိုင်းတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်သွေးထိုးလှုပ်ဆော်တာတွေကိုလည်းတွေ့နေကြရတာကြောင့်ဒီအချိန်တွေကတိတ်ကိုစိုးရိမ်စရာကောင်းပါလေ
။ဒါကြောင့်လဲဆိုရှယ်မီဒီယာဟာအသွားနှစ်ဖက်နဲ့ဓာတ်ပလက်လို့ဖြစ်နေပြီလို့အမလီဖာကာဆိုတဲ့စာရေးဆရာမတူကပြောပါတယ်။နိုင်ငံသားတွေကအနာရှိတွေကိုစန့်ကျင်ပြီးအမှန်တရားကိုပြောဖို့ဆိုရှယ်မီဒီယာကိုသုံးတယ်။နောက်အနာရှင်အစိုးရတွေကတော့သတင်းမှားတွေကိုဖြန့်ဖို့သုံးတယ်တဲ့။
ဒါကြောင့်လည်းပဲဒီအခြေအနေကိုတားဆီးဖို့ဘာတွေလုပ်လို့ရမလဲဆိုတာကိုအထေရှားလာနေကြပါပြီ။ဥပမာတမယိုးကြသတင်းမီဒီယာတွေကိုထိန်းချုပ်ဖို့အသေးဖြတ်မှုဥပဒေပုံမှန်တွေ၊လေဝဒီယိုပိုင်ဆိုင်မှုကောက်ွယ်တဲ့ဥပဒေပုံမှန်တွေနဲ့ထိန်းချုပ်ထားတဲ့လိုမျိုး social media ကုမ္ပဏီတွေကိုလည်းစာအုပ်ထုတ်ဝေသူတွေသတင်းမီဒီယာတွေကိုထိန်းချုပ်တယ်လို့အဲလိုဥပဒေတွေပြဋ္ဌာန်းပြီးထိန်းချုပ်မလားဆိုတာမျိုးစဉ်းစားလာကြပါတယ်
။ မိခင်ပြည်တော်စုမှာကတော့နိုင်ငံရေးအရလွှမ်းမိုးဖို့ရည်ရတဲ့ကြေညာတွေကိုဆိုရှယ်မီဒီယာပေါ်မှာတင်ကြတာကြောင့်အဲ့ဒီကြေညာတွေအတွက်ဘယ်သူကငွေပေးတယ်ဆိုတာအပေါ်ပွင့်လင်းမြင်သာမှုရှိဖို့ကွန်ဂရက်လွှတ်တော်ကဖြစ်ချင်ပါတယ်။ဒါပေမဲ့လို့ထိခိုက်စေတဲ့လွှမ်းမိုးမှုမျိုးဆိုတာကလုံးဝနှိပါးကိုမယုံကြည်ရတဲ့တဲ့တွေကိုအစဉ်အချိန်မဲ့ပြန်ပြီးဖြတ်ဝေနေသူတွေစီကနေလာတော့ဆိုတော့အဲ့ဒီလိုပွင့်လင်းမြင်သာမှုဆိုတာကလည်းအလုပ်ဖြစ်ပါမလားဆိုတာတန်မြောက်ဖြစ်စရာရှိပါတယ
်။ဒါပြင်တခြားနိုင်ငံတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုရှယ်မီဒီယာပေါ်မှာတင်လိုက်တာတခုဟာနိုင်ငံချင်းတယောက်ဒါမှမဟုတ်ယုံကြည်ရတဲ့တင်းချင်းနဲ့တခုခုကလာတာဟုတ်မဟုတ်ဆိုတော့ကိုရှင်းရှင်းလင်းလင်းဖြစ်စေဖို့အတွက်ဆိုရှယ်မီဒီယာကုမ္ပဏီတွေကလုပ်ဖို့ဆိုတာမျိုးပေါ့
ဒီဆိုရှယ်မီဒီယာကုမ္ပဏီတွေဆိုတာကအသုံးပြုသူတွေရဲ့သုံးဆွဲရဲ့အလေအထအမှုအချင်းဒါကိုကြည့်တတ်တယ်ဘယ်သူများဆိုရင်နှိပ်တတ်တယ်ဘယ် post တွေမှာ like လုပ် comment ရေးတတ်တယ်စတဲ့စတဲ့အချက်လက်တွေကိုယူပြီးတော့သူတို့ငွေရအောင်ပြန်အသုံးပြုကြတာမလား
ဒါလည်းမှန်ပါလေဒါပေမဲ့လက်ရှိမှာကဆိုရှယ်မီဒီယာကိုတလွဲတုံပြီးမတော်မတရားလုပ်တာတွေကရှိလာနေပြီးတော့ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပါချင်းချောက်လာနေပြီးဆိုတော့ဆိုရှယ်မီဒီယာတွေကိုအကျိုးရှိရှိဖြစ်အောင်ကြိုးစားပြီးလူတွေအသိဉာဏ်ပွင့်လင်းတိုးပွားစေဖို့ဆိုတဲ့အရင်ကမျှော်မှန်းတဲ့အတိုင်းပြန်အကောင့်ထဲပေါ်လင်းပါမယ်။